ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကနေသားဆောင်ကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်မြမတပ်မတော်နဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တာမှာဘူးတိရမောင်တော်တဝိုက်ကြေးရွာတွေကဒုက္ခသည်တွေဟာမြို့တွေကိုတက်လာကြပြီးစစ်ဘေးရှောင်တဲ့နေရာတွေမှာခိုးလုံနေထိုင်ကြပါတယ်။အခုဆိုရင်လူဦးရေ 3,000 ကျော်ရှိနေပြီဖြစ်ပါတယ်။လက်ရှိမှာဒုက္ခသည်တွေအတွက်အကူအညီတွေလည်းညော့နေသွားပြီဖြစ်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးပေါင်းပြီးဒုက္ခသည်တွေရဲ့ရည်ရှိပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့လိုလားနေကြပါတယ်။ဒီကြောင့်ကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။စစ်တွေမြို့မှာတော့ဒုက္ခသည်တွေလက်ခံထားတဲ့နေရာ30ကျော်ရှိပြီးဒုက္ခသည် 6,000 ကျော်ခိုးလုံနေထိုင်နေကြပါတယ်။ဒီအတွက်အနေနဲ့ရရက်ကနေလာရောက်ခိုးလုံနေကြတဲ့ရခိုင်ဟိန္ဒူနဲ့ဒိုင်းနဲ့စတဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်တွေအားလုံးအတွက်အလိုတော်ဖြင့်ဖုန်းတော်ကြီးကျောင်းကနေဒုက္ခသည်မိသားစု500အတွက်အောက်တိုဘာလ1ရက်နေ့မှာပစ္စည်းအမျိုးအစား43မျိုးကိုလှူဒန်းမှုတွေလုပ်ခဲ့တဲ့အကြောင်းအလိုတော်ဖြင့်ကျောင်းကဆရာတော်ဦးကုမာရကဆိုပါတယ
်။မာရမာကြီးရဲ့စတဲ့မျိုးရဲ့ဒိုင်းနဲ့ရဲ့နာဟိန္ဒူရဲ့ပေါ့ရခိုင်ရဲ့တက်တာပေါ့။အခုအနောက်စုစလို500ပေါ့။အဲဒီစီရတဲ့ဒီလိုစတဲ့မှုပါတယ်လို့စတဲ့မှုကမင်းကလေးအတုံးဆောင်ရောက်ကျအတုံးဆောင်အဲဒါမှအတုံးဆောင်ပေါ့ဘုံတပုံးကိုဟိုတပိန်းတပိန်းပေါ့တော့ဇူးကိုတပုံးကြည့်ကြတာပေါ့
ဒုက္ခတွေတွေကတော့သူတို့ရဲ့နေရည်ရင်းကိုပြန်ဖို့အတွက်မပြောင်းညင်ညပဲစိုးရိမ်မှုတွေကြောက်ရွံ့မှုတွေနဲ့စိတ်ဒဏ်ရာတွေရနေကြတယ်လို့လည်းဆိုပါတယ
်အခုစစ်တဲ့မျိုးပေါ်မှာဟိုဥသာရှိရ6000ကျော်ရှိရဆိုတော့ဟိုကကြောက်တော်တို့နောက်ပြီးတော့ဘုနာကျန်းတို့အမြဦးမင်းသားတို့မှာရှိတယ်တာပေါ့ဆိုတော့ကျွန်တော်ဒီလိုကြီးဟိုပြန်ဖို့ဆိုတာကတော့ဟိုဘလို့မှမဖြစ်နိုင်သေးဘူးပေါ့နော်တလောအနေထားမှာပါစိတ်ကြံရတယ်ကအများကြီးကုသရမှာဖြစ်နေတာပေါ့သူတို့တရားကြီးကညာဝတ်ဆိုတဲ့ဟာအဲချိုးဆိုရင်လည်းကြောက်ပြီးတော့ဖတ်ပြရတယ်ချိုးဆိုရင်လည်းအဲဒီမှာမိလောင်ပြမှာပါရတယ်အများတော့ဆက်တော့ကျင်းတို့တွေကတော်တော်ဟိုကြောက်များတာပေါ့
ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အကူအညီတွေလည်းညော့နေသွားပြီဖြစ်တယ်လို့သူတို့ရဲ့ရေရှည်ဘဝရည်တည်ရေးအတွက်ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတို့ကဒုက္ခသည်တွေရဲ့အခက်အခဲတွေကိုမြန်မြန်ဆန်ဆန်ဖြေရှင်းပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်
။အခုဒီရောက်နေပြီးတော့ဟိုပြည်နယ်အစိုးရကနေပြီးတော့ဘလို့ခိုက်ပြဖြေရှင်းနေလဲဆိုတာကရုံတရားကအဖြစ်ကပေါ်မလာသေးဘူး။ပေါ်မလာသေးဘူးဆိုတော့ဒီလူတွေဒီတဲ့ပိုင်းဒီဘုန်းကြီးကြောင်းနေမှာလည်းထားပြီးတော့နေလို့ဆိုလို့ရှိရင်သူတို့ရဲ့ဘဝရက်တွေဘဝကအမတန်မှခက်ခဲတာနေပြီးတော့ဒီတော်စုအစိုးရနဲ့ဟောလာဒီဒီနေအစိုးရကူပေါင်းပြီးတော့မြန်မြန်ဆန်းဒီလူတွေကိုဒီလူရဲ့အခက်အခဲအဆက်အသွယ်တွေကိုနေပြီးတော့အကောင့်တွေပုံပုံတက်အရေးကြီးတာလို့
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြမှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါထပ်မံဖြစ်ပွားခဲ့ပြီးလူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတပ်ဖြတ်မှုတွေပါဝင်အကြမ်းဖက်မှုတွေခံရတာတွေကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။အစ္စလမ်ဘာသာဝင်ဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဟာတလားကျော်အတွင်းမှာလူဦးရေ9000ကျော်ရှိသွားပြီလို့လည်းကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်။